COVID ကာကွယ်ဆေးတွေကိုမြန်မာနိုင်ငံလူဦးရေထက်ဝက်လောက်ကိုတနည်းအတွင်းထိုးပေးဖို့ရည်မှန်းထားကြောင်းကျမိုင်းနဲ့အားကစားဝင်ကြီးဌာနတာဝန်ရှိသူကပြောဆိုလိုက်ခဲ့တဲ့တင်ကိုတင်ဆက်ပေးပါမယ်ကျမကတော့စုစုပါ
အိန္ဒိယနိုင်ငံကနှစ်နိုင်ငံအစိုးရကြားချစ်ကြည်လက်ဆောင်ဖြစ်ပေးထားတဲ့ဒီကာကွယ်ဆေးတွေကိုဖေဖော်ဝါရီလ9ရက်နေ့ကနေစပြီးကျန်းမာရေးဝန်ထမ်းတွေနဲ့စည်နာရှင်ဝန်ထမ်းတွေကိုပထမတော့အနေနဲ့စတင်ထိုးနှံပေးနေတာပါ။ကာကွယ်ဆေးပထမဆုံးထိုးနှံပေးနေတဲ့နှစ်ရက်တာကာလအတွင်းမှာလူဦးရေ6000ရှစ်ထောင်ကျော်ကိုထိုးနှံပေးခဲ့ပြီးဖြစ်ပါတယ်။အိန္ဒိယနိုင်ငံက
COVID
အဖွဲ့အစည်းအဝေးပြီးတော့ရနိုင်တာကျမတို့လူဦးရေ26000ကနေ26000ပေါ့46000ပေါ့46000ပေါ့လေးဆယ်ချောက်ရနိုင်တော့တာဒါအထောက်27အတွင်းမှာကျမတို့ဒါချုပ်ငုံမိနိုင်တယ်ထိုးနိုင်နိုင်တယ်လို့ဒါတွေးလို့ရပါတယ်အိန္ဒိယကနေဝယ်ယူထားတဲ့ကာကွယ်ဆေးတွေကစေးလုံးရေနှစ်တန်းကိုဖေဖော်ဝါရီလအစောပိုင်းမှာရောက်ဖို့ရှိနေပြီး ကိုဗစ်အဖွဲ့ဝင်နိုင်ငံတွေစီပေးပို့မဲ့ကာကွယ်ဆေးတွေကိုလည်းမြန်မာနိုင်ငံအနေနဲ့မက်စတာအတွင်းမှာရရှိနိုင်ဖို့မျှော်မှန်းထားပါတယ်။ပြည်တွင်းမှာအသုံးပြုသွားမဲ့ကာကွယ်ဆေးတွေနဲ့ပတ်သက်လို့ဒေါက်တာခင်ခင်ကြီးက
ကာကွယ်ဆေးတွေနဲ့ပတ်သက်လို့ရှိရင်เนาะအိန္ဒိယကာကွယ်ဆေးတွေသုံးမယ်ကိုဗစ်ကနေပြီးတော့ဒီလိုရှိကိုဗစ်ဆာနေပြီးလာတဲ့ကာကွယ်ဆေးတွေသုံးမယ်ဒါဖြင့်တရုတ်နိုင်ငံရဲ့ဝင်ကြီးနဲ့နိုင်ငံတော်ကောင်စီဝင်မစ္စတာဝန်ကြီးလာတော့လည်းကာကွယ်ဆေးသုံးသိန်းကိုပေးမယ်ဆိုတဲ့မယ်ဆိုတာပြောတာရှိပါတယ်အဲ့မှာလည်းတရုတ်ရဲ့ကာကွယ်ဆေးပေးနေတော့မသိပါဘူးလက်ရှိအနေထားကြတ တစ်ခုဖြစ်ပါတယ်ပြီးဘာရက်ဘိုင်ယိုတက်ကတစ်ခုဖြစ်ပါတယ်ဒါကတော့မှတ်ကြလို့အားလီအော်လီမိတက်ယူစင်မှာပါတယ်၈ခုပါဖြစ်ပါတယ်၈ခုမှာမှတရုတ်က၄ခုမှာဘဲကောက်ွက်စေးရရှိမလဲဒါနဲ့ပတ်သက်ရင်တော့မသိသေးပါဘူးသက်ဆိုင်ရာအဖွဲ့တွေတော့ညီနဲ့ပေါင်းဆက်ပြီးတော့ဆောင်ရွက်နေမှာဖြစ်ပါတယ
်ကိုဝင်ဆောင်အမျိုးသမီးတွေနိုတိုင်မီခင်တွေနဲ့ကိုဗစ်ရောဂါကူးစက်ခံရသူတွေအပါအဝင်ယောဂပျောက်ကင်းတာ14ရက်မပြည့်သေးသူတွေအပြင်အသက်18နှစ်ယောက်ရှိသူတွေကလွယ်လို့ယောဂကာကွယ်ဆေးထိုးနှံနိုင်တယ်လို့ကျန်းမာရေးဌာနကထုတ်ပြန်ထားပါတယ်ကာကွယ်ဆေးနဲ့ပတ်သက်ပြီးသတင်းအချက်အလက်အမှားတွေကိုမြေုံချဖို့လည်းဒေါက်တာခင်ခင်ကြီးကတတိပေးထားပါဗျ
။နောက်ထပ်ဘယ်ကာကွယ်ဆေးတွေဝယ်မလဲဆိုတာကတော့လက်ရှိကာကွယ်ဆေးတွေရဲ့သူ့ရဲ့စိတ်ချရမှုဘေးကင်းလုံခြုံမှုမှာထပ်ထပ်ပြီးတော့ထွက်လာနိုင်ပါတယ်။အချို့အပြင်ပြောချင်တာကတော့ကျမတို့လည်းအများကြီးမြင်နိုင်တဲ့အာနိသင်ကောင်းမှုနဲ့စိတ်ချတဲ့ကာကွယ်ဆေးဖို့ကထုံးနဲ့ပေးနေတာဖြစ်တဲ့အတွက်ကြောင့်မို့ဟိုသတင်းမားတွေကိုမယုံပါနဲ့သတင်းမားတွေလည်းမရှင်းပါနဲ့အသေးစိတ်သိချင်တာရှိရင်201ကိုမေးပါ
နိုင်ငံတွင်းယောဂကာကွယ်ဆေးစတင်ထိုးနှံပေးနေချိန်မှာပဲအတည်ပြုလူနာတနည်းကိုပြန်မြအနေနဲ့300ကျော်လောက်ရှိနေပါတယ်။ကျန်းမာရေးနဲ့အကြံအဝင်ကြီးဌာနရဲ့ဇန်နဝါရီလ28ရက်နေ့အထိထုတ်ပြန်ထားတဲ့စာရင်းအရပြည်တွင်းမှာကာယယောဂကြောင့်ပေးဆုံးသူ3300ကျော်နဲ့ယောဂကုသခရယသူပေါင်းက33900ကျော်ရှိနေပါတယ်။ကျွန်မကတော့စုစုပါရန်ကုန်မြို့ကနေသတင်းပေးပို့ထားပါတယ်။